This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်
ရေဒီယိုအန်ယူဂျီသတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်းပါခင်ဗျာ။အခုချိန်ကစပြီးရေဒီယိုအန်ယူဂျီမနက်ပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ကျွန်တော်ညွှန်နိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ28ရက်နေ့မနက်ပိုင်းရေဒီယိုအန်ယူဂျီစီးရီးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ညွှန်ဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ပဲခူးတိုင်းဒေသကြီးမှကျူဆူပါဤဆိုင်းပုတ်အောက်တွင်တိုက်ပွဲအတွင်တင်းယူထားတဲ့လက်နက်ခဲယမ်းများနဲ့ရိုက်ကူးထားတဲ့ဓားပုံကိုဗိုလ်ချုပ်ထုံးမြနိုင်ထုတ်ပြတဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းအတွင်တိုက်ခိုက်တင်းယူထားတဲ့စခန်းသိမ်းတိုက်ပွဲသတင်းဓားပုံတစ်ပုံကိုအရခတ်တပ်တော် AA မှစေဦးစီးချုပ်ဘူချုပ်ထုံးမြင့်နိုင်က၎င်းရဲ့ Ace လူမှုကွန်ရက်အကောင့်မှာဇန်နဝါရီလ29ရက်နေ့ညနေပိုင်းမှာဖော်ပြထားတာပါတိုက်ပွဲအတွင်းတင်းစီရမိထားတဲ့လက်နက်ခဲယမ်းများဂျမ်ဘာများနဲ့စစ်သုံးပစ္စည်းအများပြားနဲ့အတူပဲခူးတိုင်းဒေသကြီးမှကျူဆူပါဤဆိုင်းပုတ်အောက်မှာရိုက်ကူးထားတဲ့ဓားပုံကိုဖော်ပြထားတာဖြစ်ပါတယ်မြည်သည့်မြို့ဖြစ်သည်ကိုအသိပေးထားခြင်းမရှိဘဲAA တင်းယူလိုက်တဲ့စခန်းမှာပဲခူးတိုင်းပန်းတောင်မြို့ရှိမူထီတောင်ပြူဟာဟုစေရေးသတင်းအရင်းမြစ်တစ်ခုကပြောဆိုထားတာပါခင်ဗျာဆက်လက်ပြီးတော့ဖောင်ပြင်မျိုးနယ်ကနေမြေအများစုကို PDF ပူးပေါင်းတပ်တွေထိန်းချုပ်ထားနိုင်တဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းမော်လိုက်ခရိုင်ဖောင်ပြင်မျိုးနယ်မှာစစ်ကောင်စီတပ်နဲ့ရှမ်းနီအမျိုးသားများတပ်မတော် SNA ပူးပေါင်းတပ်ကစူးမှုထားခဲ့တဲ့နေမြေအများစုကို PDF ပူးပေါင်းတပ်တွေကသိမ်းပိုက်ထိန်းချုပ်ထားနိုင်ပြီလို့ Kachin News Group ကဖော်ပြထားတာပါ။ဖောင်ပြင်မျိုးနယ်ကို2024ခုနှစ်မတ်လတည်းကစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့ကျေးရွာအုပ်စု45အုပ်စု100မှာ43ခုကိုကာကွယ်ရေးတပ်တွေကထိန်းချုပ်ထားကပင်သာရွာအောက်တောင်းရွာနဲ့ဖောင်းပြင်မြို့တစ်ခုတို့ကသာ SND နဲ့စစ်ကောင်စီတပ်တို့ကထိန်းချုပ်ထားနိုင်တော့တာလို့သိရပါတယ်။နောက်ဆုံးကြံနေတဲ့ဖောင်းပြင်မြို့နဲ့ကျေးရွာနှစ်ခုမှာတော့ဖောင်းပြင်မြို့ကန်တပ်ရင်းနှစ်ခုဖြစ်တဲ့ခမရ368နဲ့ခမရ368တပ်နဲ့လဟဲမြို့နယ်ဘက်ကဆင်းလာတဲ့ခမရ290တပ်နေမြေကန် SND 953တပ်စုစုပေါင်းအင်အား900ခန်းကဝန်းရံပိတ်ဆို့ထားတယ်လို့ဆိုထားပါတယ်။2024ခုနှစ်နှစ်ကုန်ပိုင်းမှာတော့တိုက်ပွဲတွေငြိမ်သက်နေပေမဲ့စစ်ကောင်စီနဲ့ SND 2ဘက်ကစီးလှုပ်ရှားတာ၄ချောင်းနဲ့မကြာခဏဘုံကျဲတိုက်ခိုက်တာတွေကိုလှုပ်ဆောင်နေပြီးတော့နှစ်ဖက်စစ်ဆိုင်ထားတဲ့အခြေအနေမှာရှိနေတာကြောင့်အချိန်မရွေးတိုက်ပွဲတွေပြန်ဖြစ်လာနိုင်တယ်လို့သိရပါတယ်။လက်ရှိမှာတော့ဖောင်ပြင်ဟုံမလင်းကားလမ်းမကို SND နဲ့စစ်ကောင်စီတပ်တွေကပိတ်ဆို့ထားတာကြောင့်ဒေသခံတွေအနေနဲ့မြို့ဆောင်လမ်းတွေကသာအသုံးပြုသွားလာနေရပြီးတော့ကုန်စည်တွေအတွက်ကတော့လေကြောင်းကသာအားထားနေရတာကြောင့်ကုန်စည်နှုံးတွေအစမတန်မြင့်တက်နေတယ်လို့ဆိုထားပါတယ်။ဖောင်ပြင်မြို့နယ်ဒေသကကျေးရွာသိန်းတိုက်ပွဲတွေဆင်နွှဲနေချိန်မှာစစ်ကောင်စီဘက်ကလေကြောင်းမှဘုံကျဲတိုက်ခိုက်တာတွေကြောင့်ဒေသခံတပ်ကြီးရွေဦးနဲ့ကလေးတငယ်တွေအများအပြားသိဆုံးခဲ့ရကလူနေအိမ်တွေလည်းထိခိုက်ပျက်စီးခဲ့ရတယ်လို့သိရပါတယ်ခင်ဗျာဆလဘီကိုရဲ့အတွင်အန်ပဒန်းလမ်းမှာရှိတဲ့စစ်ကောင်စီစုခွာရလမ်းနဲ့စစ်ကြောင်းများကိုပိတ်ဆို့တားဆီးတိုက်ခိုက်ရာစစ်တုံးပန်း18ဦးဖမ်းမိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်ချင်းကောက်ကြီးတက်အရှူ CDF အရှိုးဟာအန်ပဒန်းလမ်းမှာရှိတဲ့စစ်ကောင်စီစုခွာရလမ်းနဲ့စစ်ကြောင်းများကိုပိတ်ဆို့တားဆီးတိုက်ခိုက်ရမှာ2025ခုနှစ်ဇန်နဝါရီလ18ရက်နေ့မှ2025ခုနှစ်ဇန်နဝါရီလ25ရက်နေ့အထိစစ်ကောင်စီတုံ့ပန်းစုစုပေါင်း18ဦးဖမ်းမိခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်။ဒါအပြင် MA1 ငါးလက်, MA2 တလက်, MA4 တလက်, MA15 တလက်အပြင်ခဲရက်နဲ့စစ်အသုံးဆောင်ပစ္စည်းများကိုလည်းတင်စီရမိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့မဒီယာမှစစ်တောင်းထိုးလာတဲ့စစ်ကောင်စီနဲ့ပြူစောတီပူပေါင်းတပ်ဖွဲ့တိုက်ခိုက်ခံရပြီးတော့၃ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းမဒီယာမြို့နယ်အနောက်မြောက်ချမ်းမွေးထိန်ပင်ဆောက်ကျေးရွာကိုစစ်တောင်းထိုးဝင်ရောက်လာတဲ့စစ်ကောင်စီစစ်တောင်းကိုတိုက်ခိုက်ခဲ့ရာ၃ဦးသေဆုံးခဲ့တယ်လို့မဒီယာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကတင်ထုတ်ပြန်ထားပါရီ။ဇန်နဝါရီလ26ရက်နေ့မနက်6နာရီခွဲအချိန်မှာမဒီယာမြို့ပေါ်ကတပ်မ66အပါအဝင်စစ်ကောင်စီတပ်နဲ့ပြူစောတီအင်အား100ခန့်ဟာတော်လန်ကြီးတက်များထိန်းချုပ်ရနေမျိုးကိုလက်နက်ကြီးများပစ်ခတ်ပြီးတော့စစ်ကြောင်းထိုးဝင်ရောက်လာတာလို့ဆိုပါရယ်၎င်းစစ်ကောင်စီစစ်ကြောင်းကိုမရရမျိုးနဲ့ပကဖားနဲ့တပ်ပေါင်းစုများကခုခံပစ်ခတ်ခဲ့တဲ့အတွက်ကြောင့်နေရာမှာပဲ၃ဦးသေဆုံးခဲ့က20ဦးခန့်အရေးပေါ်ဒဏ်ရာဖြင့်မရရစီယုံကိုပို့ဆောင်ခဲ့ရတယ်လို့သိရပါရယ်ဒါအပြင်စစ်ကောင်စီတက်ထံကလက်နက်၃လက်ကိုလည်းတင်စီရရှိခဲ့တယ်လို့ဆိုပါရယ်တိုက်ပွဲအတွင်းမှာအထိနာသွားတဲ့စစ်ကောင်စီတက်ကjet fighter ဖြင့်လေကြောင်းတိုက်ခိုက်မှု၄ချိန်တိုင်ပြုလုပ်ခဲ့ပြီးတော့လက်နက်ကြီးများဖြင့်ရန်တမ်းပစ်ခတ်ခဲ့ရာအရဲသားပြည်သူ၅ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးစိတ်ဖြူမျိုးနယ်ကပ္ပစ22မှာအနီးနားချေးရွာတွေကိုဟာဝေစာဒရုန်းများနဲ့တိုက်ခိုက်လို့အရဲသား၅ဦးသေဆုံးပြီးတော့၅ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။ဇန်နဝါရီလ26ရက်နေ့ညနေ 9:00 ခွဲအချိန်မှာကပ္ပစ22မှာလက်နက်ကြီးတလုံးပစ်ခတ်ရာစေးဖြူမျိုးနယ်ကင်မုံတောင်ကြီးရွာကိုကြားရောက်ခဲ့ပြီးတော့ပြည်သူ5ဦးသေဆုံးပြီး2ဦးဒဏ်ရာရကြောင်းຫນွေဦးတော်လိုင်းရေးမြိုင်မျိုးမှသတင်းဖော်ပြထားပါတယ်။ရှစ်မိုင်လောက်ဝေးတဲ့ရွာပေါ်ကြားရောက်ပြီးတော့ပထမ4ယောက်တည်4ယောက်ဒဏ်ရာရခဲ့ပြီးနောက်ဆုံးစိုးရင်ရတဲ့1ယောက်ပါသေဆုံးသွားတယ်လို့သိရပါတယ်။သေဆုံးသူတွေထဲကင်မုံတောင်ရွာနေအသက်80အရွယ်တော်ရွှေကျင်အသက်50အရွယ်ဦးမြင့်နိုင်နဲ့အသက်5နှစ်အရွယ်မောင်တုခမင်းမောင်တုခဝင်းအမွာကြီးအကိုတို့ပါဝင်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ကြောင်မင်းမျိုးကိုစစ်ကောင်စီကထတ်မှန်ဘုံကျဲတက်ခိုက်ခဲ့ရာပြည်သူတို့ဦးတည်ဆုံးပြီးတော့၃ဦးဒဏ်ရာရတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းတအောင်းတက် TNL တက်မဟာနှစ်နေမြီကြောင်မင်းမျိုးကိုစစ်ကောင်စီကထတ်မှန်ဘုံကျဲတက်ခိုက်ခဲ့ရာပြည်သူတို့ဦးတည်ဆုံးပြီးတော့၃ဦးဒဏ်ရာရခဲ့တယ်လို့ TNL ကထုတ်ပြန်ထားပါတယ်။ဇန်နဝါရီလ29ရက်နေ့နေ့လယ်2:18မိနစ်ခန့်မှာကြောင်မင်းမြို့ညစည်းတန်းနဲ့ခရိုင်ရုံးဘော်ကိုစစ်ကောင်စီက Jet Fighter ဖြင့်ထက်မှန်ဘုံကျဲတိုက်ခိုက်ခဲ့တာလို့ဆိုပါရယ်ဘုံပောက်ွယ်မှုကြောင့်နေအိမ်၅လုံးထက်မင်းပျက်စီးသွားခဲ့ပြီးတော့အရသာပြည်သူတို့ဦးသေဆုံးခဲ့က၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါရယ်ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကလည်းကြောင်မင်းမြို့ပြည်သူစေယုံကိုစစ်ကောင်စီတပ်ကလာရောက်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်CDM ဆရာမ2ဦးလူနာ2ဦးတည်ဆုံးခဲ့ပြီးတော့ကျမကြီးဝန်ထမ်းများနဲ့အရက်သားလူနာ20ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။စစ်ကောင်စီကတိုက်ပွဲဖြစ်ပွားခြင်းမရှိဘဲအရက်သားများကိုရွေချက်ရှိရှိဘုံကျဲတိုက်ခိုက်နေတာကြောင့်မိဘပြည်သူများအနေနဲ့စီးတတိအမဲရှိရန်လိုအပ်ပြီးတော့လေကြောင်းရန်ကာကွယ်ရေးဆိုင်ရာနီးလန်းများကိုလည်းလိုင်းနာဆောင်ရွက်ရန်လိုအပ်တယ်လို့အသိပေးထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့စစ်မှုထမ်းဥပဒေနဲ့အတ္တမစုဆောင်းထားတဲ့တက်စိတ်မှုအပါဝင်တက်သား9ဦးလက်နက်နဲ့တကွာအလင်းဝင်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။စစ်ကောင်စီကပြည်သူစစ်မှုထမ်းဥပဒေဖြင့်အတ္တမစုဆောင်းခံထားရတဲ့တက်စိတ်မှုအပါဝင်တက်သား9ဦးလက်နက်နဲ့တကွာအလင်းဝင်လာခဲ့တယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့နေပြည်တော်ကထုတ်ပြန်ထားပါတယ်။၎င်းတက်သား9ဦးဟာရှမ်းပြည်တောင်ပိုင်းပင်လောင်မြို့နယ်ရှေတန်းစခန်းမှတဆင့်မြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနနေပြည်တော်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖထံကိုပတ်ပြောင်းခိုးလုံလာခဲ့တာလို့ဆိုပါတယ်။၎င်းတက်သားများယူဆောင်လာတဲ့ MA3 နှစ်လက် MA1 လေးလက် G963 တောင်း G73 ခုတို့ကိုတိုင်းဥဆောင်အဖွဲ့မှလွှဲပြောင်းလက်ခံခဲ့ပြီးတော့တက်သားများရဲ့အချက်လက်များကိုစစ်ဆေးမေးမြန်းကမှတ်တမ်းတင်ခြင်းလုပ်ငန်းဆောင်ရွက်ခဲ့တယ်လို့သိရပါတယ်။နေပြည်တော်ပကဖအနေဖြင့်ပတ်ပြောင်းခိုးလုံလာတဲ့တက်သားများကိုကောင်းမွန်စွာထိန်းသိမ်းစောင့်ရှောက်ထားကြောင်းနဲ့စစ်ကောင်စီလက်အောက်မှာဆက်လက်အမှုထမ်းနေကြတဲ့တက်သားများအနေနဲ့အာဏာရှင်တစုရဲ့အကျိုးကိုဆောင်ရွက်နေခြင်းအားအမြန်ဆုံးဆုံးလွတ်ပြီးတော့ပြည်သူနဲ့ပူးပေါင်းကြဖို့နေပြည်တော်ပကဖကတိုက်တွန်းထားပါတယ်။ဒါအပြင်မကွေးတိုင်းမင်းဘူးခရိုင်စလင်းမြို့နယ်253တက်အတွင်းမှစစ်ကောင်စီတပ်သား2ဦးပြည်သူ့ရင်ခွင်ခိုးလုံအလင်းဝင်လာတယ်လို့ဒေါင်းစဲအောင်အဖွဲ့ကထုတ်ပြန်ထားပါတယ်။ ပြည်သူရင်ခွင်ခိုးလုံလာသူနှစ်ဦးမှာအသက်25နှစ်အရွယ်စစ်ကောင်စီတပ်သားကျော်ရဲလင်းနဲ့အသက်22နှစ်အရွယ်တပ်သားနေလင်းတို့ဖြစ်ပြီးတော့ဇန်နဝါရီလ24ရက်နေ့မှာတပ်ရင်းကနေထွက်ပြေးတိမ်းရှောင်လာခဲ့ပြီးဇန်နဝါရီလ26ရက်နေ့မှာတော့ဒေါင်းစစ်အောင် LPDF အဖွဲ့ထံဗက်ပြောင်းရောက်ရှိလာကပြည်သူရင်ခွင်ခိုးလုံအလင်းဝင်လာခဲ့တာလို့အသိပေးထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွီးနဲ့ကာရှဲတို့ကပြပို့ထားတာဖြစ်ပါတယ်ခင်ဗျာ။ဒီသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးတော့ပြည်တွင်းသတင်းတွေကိုမင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ28ရက်နေ့မနက်ခင်းမှတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့်မြန်မာဒီမိုကရေစီအရေးကိုအားပေးထောက်ခံသောလွှတ်တော်အမတ်များသမဂ္ဂနှင့် NUG ဂျပန်နိုင်ငံဆိုင်ရာကိုယ်စားလှယ်ရုံးတို့မှပူးတွဲကျင်းပမဲ့မြန်မာအရေးကြားနာပွဲပြည်ထောင်စုဝန်ကြီးနော်ဆူဇန်နာလှလှဆူတက်ရောက်မယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မအောင်မြင်သောစစ်အာဏာသိမ်းမှု၄နှစ်အလွန်လက်ရှိမြန်မာနိုင်ငံ၏ပဂရီအခြေအနေမှန်များစစ်တပ်မှအာဏာလုယူမှုနောက်ဆက်တွဲပြည်ပခများနှင့်ပြည်သူလူထုရင်ဆိုင်ကြုံတွေ့နေရသောအခက်အခဲများအားဂျပန်အစိုးရတာဝန်ရှိသူများလွှတ်တော်အမတ်များနိုင်ငံတကာသံတမန်များနှင့်သတင်းမီဒီယာများထံရှင်းလင်းတင်ပြနိုင်ရန်အတွက်မြန်မာဒီမိုကရေစီအရေးကိုအားပေးထောက်ခံသောလွှတ်တော်အမတ်များသမဂ္ဂနှင့်အမျိုးသားညီညွတ်ရေးအစိုးရဂျပန်နိုင်ငံဆိုင်ရာကိုယ်စားလှယ်ရုံးတို့မှပူးတွဲကာလွှတ်တော်အမတ်များယုံ၌ကျင်းပသွားမယ်လို့သိရပါသည်အဆိုပါကြားနာပွဲသို့မြို့သားညီညွတ်ရေးအစိုးရမြို့သမီးလူငယ်နှင့်ကလေးသူငယ်ရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနော်ဆူဇန်နာလှလှဆိုးနှင့်ဝန်ကြီးဌာနအကြံပေးဖြစ်သူတို့မှလည်းတက်ရောက်ရှင်းလင်းဆွေးနွေးမည်ဖြစ်ပြီးကြားနာပွဲသို့တက်ရောက်ဝန်ရံလူသူများလည်းစည်းရင်းသွင်းတက်ရောက်နိုင်တယ်လို့သိရပါဗါးအခမ်းအနီးအနေထားအရလူဦးရေ200ဦးခန့်သာတက်ရောက်နိုင်မည်ဖြစ်ပြီးဖေဖော်ဝါရီ3ရက်နေ့ကျင်းပသွားမယ်လို့သိရပါဗါးခင်ဗျာဒုတိယသတင်းအနေဖြင့်ချင်းအမျိုးသမီးဖိုရမ်ဒုတိယအကြိမ်မြောက်အစီအစဉ်အောင်မြင်စွာကျင်းပပြီးစီးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ချင်းအမျိုးသမီးဖိုရမ်ဒုတိယအကြိမ်မြောက်အစီအစဉ်အားယခုလအတွင်းချင်းလန်းတနီယာ၌အောင်မြင်စွာကျင်းပပြီးစီးခဲ့ကြောင်းသိရပါဗါး။အဆိုပါဖိုရမ်တွင်အမျိုးသမီးလူငယ်နှင့်ကလေးသူငယ်အခွင့်အရေးမျိုးသမီးနှင့်ခေါင်းဆောင်မှုချင်းအမျိုးသားတိဆောက်ရေးတွင်ချင်းအမျိုးသမီးများ၏အခမ်းကဏ္ဍစိတ်ပိုင်းဆိုင်ရာပြုစုစောင့်ရှောက်ခြင်းဆိုင်ရာစသည့်ဘာသာရပ်များအားနှစ်ရက်တိတိကျလေ့လာဆွေးနွေးခဲ့ကြပါတယ်ခင်ဗျာဆက်လက်ပြီး BRAC တက္ကသိုလ်မှကျင်းပတဲ့လူသားမျိုးနွယ်အပေါ်ကျူးလွန်သောရာဇဝတ်မှုများ Double I'm Double M အတွက်စိန်ခေါ်မှုများနှင့်ရှေ့ခရီးလမ်းဆွေးနွေးပွဲ Double I'm Double M အကြီးအကဲ Mr. Nicholas Komjam တက်ရောက်တဲ့သတင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံလွတ်လပ်သောစုံစမ်းစစ်ဆေးရေးယန္တရား Double I Double ME အကြီးအကဲ Mr. Nicholas Komjam မှဂုဏ်ယူစွာဖြင့်လူသားမျိုးနွယ်အပေါ်ကျူးလွန်သောရာဇဝတ်မှုများ Double I Double M အတွက်စိန်ခေါ်မှုများနှင့်ရှေ့ခရီးလမ်းဟူသောအတွေးအမြင်ကိုလှုံ့ဆော်ပေးသည့်ဟောပြောပွဲတစ်ခုကိုဇန်နဝါရီလ24ရက်နေ့ကတက်ရောက်ခဲ့တယ်လို့ဆိုပါတယ်လူမျိုးတုံးတက်ဖြတ်မှုစစ်ရာဇဝတ်မှုများနှင့်လူသားမျိုးနွယ်အပေါ်ကျူးလွန်သည့်ရာဇဝတ်မှုများအတွက်ကျူးလွန်သူများအားတာဝန်ခံနိုင်မှုဆိုင်ရာအစွမ်းထက်သောထိုးထွင်းသိမြင်မှုဖြင့် Mr. Komjam သည်ရိုဟင်ဂျာအကြက်အတဲကိုအာရုံစိုက်က Double I Double M သမိုင်းလက်ရှိအလုပ်နှင့်၎င်း၏အနာဂတ်တို့ကိုမီးမောင်းထိုးပြခဲ့တယ်လို့ဆိုပါရခင်ဗျာဆက်လက်ပြီးမြန်မာနိုင်ငံသားများအင်တာဗျူးမလို့ပဲ American Visa တက်တန်းတိုးနိုင်တယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်အမေရိကန်နိုင်ငံတွင်ဗီဇာတက်တန်းတိုးမည့်မြန်မာနိုင်ငံသားများအင်တာဗျူးမလိုဘဲတက်တန်းတိုးနိုင်ကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဇန်နဝါရီလ28ရက်နေ့တွင်ထုတ်ပြန်ကြေညာထားပါသည်။48လအတွင်းတက်တန်းကုန်ထားသည့်နိုင်ငံတကာလေကြောင်းလိုင်းများ၊သင်္ဘောလိုင်းများတွင်လုက္ကင်သူများကိုခွင့်ပြုပေးထားသည့် C1D visa, ကျောင်းသားဗီဇာ F1 ကင်ဆောင်ထားသူများတစ်နှစ်အတွင်းသက်တမ်းကုန်ထားသည့်အလဲအပတ်ဗီဇာများဖြစ်သည့် B1, B2 ဗီဇာကိုမူလခွင့်ပြုချက်အတိုင်းသက်တမ်းတိုးလူသူများအင်တာဗျူးမလိုဘဲသက်တမ်းတိုးခွင့်ရမည်ဖြစ်ကြောင်းဖော်ပြထားပါတယ်ခင်ဗျာဆက်လက်ပြီးတရုတ်နိုင်ငံသား9ဦးကိုပြန်ပေးဆွဲမှုတန်တရားရှိသူ10ဦးတွင်ထိုင်းရဲများနှင့်မြန်မာတအူးပါဝင်တဲ့သတင်းကိုတင်ပြပေးပါမယ်ထိုင်းနိုင်ငံဥပုံရချတာနီပြည်နယ်ပြည်ပမန်ဆာဟန်ခရိုင်အတွင်းကတရုတ်နိုင်ငံသား9ဦးကိုပြန်ပေးဆွဲမှုမှာပါဝင်ပတ်သက်နေတယ်လို့တန်တရားရှိသူ10ဦးကို ထိုင်းအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ The Nation သတင်းဌာနမှာဖော်ပြထားပါတယ်။အဆိုပါဖမ်းဆီးခံရသူတွေထဲမှာထိုင်းအင်အားရှိ4ဦး၊စစ်သား2ဦး၊အရက်သား2ဦးနဲ့မြန်မာနိုင်ငံသား2ဦးပါဝင်တယ်လို့သိရပါတယ်။တရုတ်နိုင်ငံသား9ဦးကိုဇန်နဝါရီ23ရက်ကအပန်းဖြေစခန်းတစ်ခုကိုခေါ်ဆောင်ဖမ်းဆီးခဲ့ပြီးသူတို့ကိုဘေးကင်းကင်းပြန်လွတ်စေခြင်းရင်ငွေပေးပြန်ရွေးဖို့ညှိနှိုင်းလာကြောင်းလာအိုနိုင်ငံသားတအူက Facebook ကတဆင့်တိုင်ကြားခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။အဆိုပါဂိုင်းဟာတစားကန်တွေတဲကတအူကိုလာအိုကသူ့တငယ်ချင်းတွေထံဆက်သွယ်စေခဲ့ပြီးဘတ်5သန်းပို့ပေးဖို့တောင်းဆိုခဲ့ကာနောက်ပိုင်းမှာဘတ်3သန်းအထိညှိနှိုင်းခဲ့ကြတယ်လို့သိရပါတယ်။တစားကန်တဲ့ကတူဟာလာအိုမာရှိတဲ့တငယ်ချင်းတူထံလက်ကင်ဖုန်းကတဆင့်တီနီယာကိုပေးပို့ခဲ့ပြီးထိုင်းရဲတွေကိုအကူအညီတောင်းခံခဲ့တယ်လို့သိရပါဗျ။အဲ့ဒါကြောင့်ထိုင်းရဲတပ်ဖွဲ့နဲ့လူဝင်မှုကြီးကြပ်ရေးရဲတွေကအဆိုပါအပန်းဖြေစခန်းကိုဝင်ရောက်စီးနှင်ပြီးတရုတ်တစားကန်9ဦးကိုကယ်တင်ကာတန်တရားရှိသူ10ဦးကိုလည်းဖမ်းဆီးခဲ့တယ်လို့သိရပါဗျခင်ဗျာ။ဆလဘီရေဦးမြို့တွင်အကျံဖက်စေအုပ်စုမှမြို့ပေါ်နေလူငယ်များသာမကခီးသည်တင်ကားများကိုပါတားဆီးစစ်ဆေးပေါ်တာဆွဲနေတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဇန်နဝါရီလ26ရက်နေ့တွင်ရေဦးမြို့ပေါ်အကျံဖက်စေအုပ်စုမှရက်ကွက်များအတွင်ရှိကြံရှိနေသေးသောလူငယ်လူရွယ်များကိုဇက်တိုက်ပေါ်တာဆွဲဖမ်းဆီးနေကြကြောင်းတဲ့ရင်ရရှိထားပြီးတရက်ထဲအောင်ဆန်းရက်ကွက်မှလူငယ်3ဦးနှင့်မကြီးတော်မှလူငယ်2ဦးစုစုပေါင်း5ဦးထပ်မံအစွဲခံခဲ့ရကြောင်း People Defense Comrade PDC မှသတင်းထုတ်ပြန်ထားပါသည်။ထို့အပြင်မြကြီးနာမန္တလေးတို့ဘက်မှပြန်လာသည့်ခရီးသည်တင်ကားအန်စာတုံး Edivan ကားများပေါ်မှလိုက်ပါလာကြသည့်ခရီးသည်ယောက်ျားသားများကိုပါရေဦးမြို့စစ်စည်းရေးဂိတ်များမှဆွဲချဖမ်းဆီးနေကြပြီးကားစပယ်ယာများကိုပါအထမပေါ်တာဆွဲနေတယ်လို့ဖော်ပြထားပါသည်။ဇန်နဝါရီလ26ရက်နေ့ကခီးသည်တင်ကားများပေါ်မှခီးသွားပြည်သူအမျိုးသား10ဦးထပ်မံရေဦးမြို့စစ်စေးရိတ်ကိတ်များတွင်ဖမ်းဆီးခံရကြောင်းနှင့်တပ်ဆိုင်သူမိသားစုဝင်များမှငွေနှင့်ရွေးထုတ်ပြီးလိုက်လံဖြေရှင်းလျက်ရှိနေကြောင်းသိရပါသည်။နေချင်းပတ်စံနှင့်လိုက်လံရွေးထုတ်တာတွေကြောင့်ပြန်လွတ်ပေးသူတချို့ရှိနေပြီးလွတ်မြောက်လာသူဦးရေ3ဦးခန့်လောက်သာရှိသေးတယ်လို့ဆိုထားပါသည်။ကိစ္စရဲ့အမျိုးမျိုးကြောင့်ခရီးသွားလာနေကြသည့်လူငယ်လူလတ်ပိုင်းများအနေဖြင့်ရေဦးမြို့ပေါ်အထိမလိုက်ကြရန်နှင့်အခြားသောမြို့ကြီးတွေပါအကျံဖက်စစ်ရှုံးကောင်စီမှတပြိုင်နက်တည်းပေါ်တာဆွဲဖမ်းဆီးမှုများဇက်တိုက်ပြုလုပ်နေတာကြောင့်အရေးပေါ်မဟုတ်ပါကယခုရက်ပိုင်းခရီးသွားလာခြင်းများမပြုလုပ်ကြဖို့အသိပေးထားပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်စည်ရေးပြတ်မှတ်မဟုတ်သည့်အဆောက်အုံများ၊ဆေးရုံများနှင့်စာတင်ကျောင်းများကိုပြတ်မှတ်ထားလေကြောင်းဖြင့်ဘုံကျဲတိုက်ခိုက်ခဲ့သောကြောင့်ကလေးငယ်များအပါအဝင်ပြည်သူ30ဦးကျော်အထိသေဆုံးမှုရှိလာတဲ့သတင်းကိုတင်ပြပေးပါမယ်။ဆေးရဆွေးမှုများကိုပျောင်ပျောင်တင်းတင်းကျွလွန်လျက်ရှိသည့်အကျန်းဖက်ဆေးအုပ်စုကစည်ရေးပြတ်မှတ်မဟုတ်သည့်အဆောက်အုံများ၊ဆေးရုံများနှင့်စာတင်ကျောင်းများကိုပြတ်မှတ်ထားတိုက်ခိုက်မှုများဇက်တိုက်လှုပ်ဆောင်လျက်ရှိရာဇန်နဝါရီလ22ရက်နေ့ကရှမ်းပြည်နယ်နောင်ချိုမြို့ကို၎င်းဇန်နဝါရီ25ရက်နေ့ကရှမ်းပြည်နယ်ကြောင်မဲမြို့ရှိပြည်သူ့ဆေးရုံကို၎င်းဇန်နဝါရီ26ရက်နေ့ကမန္တလေးတိုင်းမြင်းကြံမြို့နယ်စင်ကုတ်ကျေးရွာရှိစာတင်ကျောင်းကို၎င်းလေကျောင်းဖြင့်ဘုံကျဲတိုက်ခိုက်ခဲ့ကြောင်းဇန်နဝါရီလ28ရက် AAPB ကသတင်းထုတ်ပြန်ဖော်ပြပါသည်ထို့သို့တိုက်ခိုက်သောကြောင့်ကလေးငယ်များအပါအဝင်ပြည်သူ30ဦးကျော်သေဆုံးခဲ့ပြီးထိခိုက်ဒဏ်ရာအများအပြားရရှိခဲ့ကြောင်းသိရှိရပါသည်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ပြည်တွင်းသတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးတော့တော်လန်ရေးကဗျာကန်ထားမှာတော့အောင်လုံးရေးသားထားပြီးအောင်လုံးဖတ်ကြားထားတဲ့တော်လန်တန်ရာကြီးဆိုတဲ့တော်လန်ရေးကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
တော်လန်ဒိုင်ယာရီစစ်ပွဲရဲ့ပထမဆုံးကြည်စံနဲ့နောက်ဆုံးကြည်စံကြားမှာလူမှုဆက်ဆံရေးတွေအရေးခန့်သွားသလိုမှန်ခြင်းမှားခြင်းတွေနဲ့အုပ်စုတွေအလဲလဲအကွဲကွဲကိုချင်းစာတရားရဲ့ကွက်လက်တွေကြားမှာဆက်ဆံရေးတွေကြားမှာတော်လန်ရဲ့ကြားမှာပထမဆုံးကြည်စံနဲ့နောက်ဆုံးကြည်စံရဲ့ကြားမှာအရေးခန့်သွားတဲ့ကိုချင်းစာတရားတွေပြန်လည်노ကြဖို့ဆိုတာနောက်ဆုံးကြည်တံကိုအစောဆုံးပြစ်နိုင်မှုလို့တယ
်ရေဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်နေပါတယ်အခုတစ်ခါမှာတော့ຫນွေဦးမှိုင်ဖတ်ကြားထားတဲ့ မထိန်ချုပ်နိုင်တဲ့ဒေသတွေကိုလေကြောင်းတိုက်ခိုက်မှုတွေနဲ့ချိန်ချုပ်နေတဲ့စစ်ကောင်စီဆိုတဲ့မြန်မာနေဦးခွန်ဒီကဲဇန်နဝါရီလ26ရက်မြင်ကွင်းကိုနားဆင်ရမှာဖြစ်ပါရယ်ခင်ဗျာ
။မြန်မာနေဦးခရိုနီကယ်ဇန်နဝါရီ26မြင်ကွင်းမထိန်ချုပ်နိုင်တဲ့ဒေသတွေကိုလေကြောင်းတိုက်ခိုက်မှုတွေနဲ့ချိန်ချောက်နေတဲ့စစ်ကောင်စီမြန်မာနိုင်ငံရဲ့နေရဒေသအနှံ့ပြားကိုစစ်ကောင်စီရဲ့လေတပ်ကတိုက်လေရင်ကင်းထောက်လေရင်ရဟတ်ရင်တွေနဲ့နေစဉ်လေကြောင်းတိုက်ခိုက်နေတဲ့သတင်းတွေကနေစဉ်သတင်းတွေရဲ့ခေါင်းစဉ်တွေဖြစ်နေတာနှစ်ပေါက်လာနေပြီဖြစ်ပါတယ်။နှစ်ပေါက်လာတာနဲ့အမျှလေကြောင်းတိုက်ခိုက်မှုကြောင့်အသက်ဆုံးရှုံးရတဲ့အရက်သားအရေအတွက်လည်းရာကနန်းကနေထောင်ကနန်းထိရောက်ရှိလာနေပြီဖြစ်ပါတယ်။လေကြောင်းတိုက်ခိုက်မှုလှုံ့ဆော်ရမှာရင်ဆိုင်လက်နက်ကင်တိုက်ပွဲဖြစ်နေတဲ့နေရာတွေမှာလေကြောင်းဖြစ်ကူအနေနဲ့တုံးတယ်လို့တိုင်းသားလက်နက်ကင်တွေထိမ့်ချုပ်ထားတဲ့မြို့တွေနေတွေကိုတရင်အချက်လက်ထောက်လှမ်းပြီးလက်နက်ကင်တွေအခြေစိုက်နေတယ်လို့ယူဆတဲ့အုတ်ချုပ်ရေယုံဖုံးကြီးချောင်းစာတင်ချောင်းဆေးရုံဈေးတွေကိုပိတ်မှတ်ထားတိုက်ခိုက်နေတာလို့ယူဆရပါတယ်ခုရက်ပိုင်းမှာလေကြောင်းတိုက်ခိုက်ခံရတဲ့အဖြစ်အပျက်တွေကိုကြည့်ရင်ကြောက်မဲမြို့ဆေးရုံမြင်းချံစီမီခုံလမ်းကဆင်းကွက်ကျေးရွာရင်းဆိုင်တိုက်ပွဲပြင်းထန်ဖြစ်နေတဲ့မမော်မြို့ကရင်နီပြည်မိုးပြေးဒေသနဲ့ရခိုင်ပြည်နယ်အီအော်ရီတိုင်းထိဆက်ရာဘောမိကျေးရွာ KIA ဌာနချုပ်တရှိရာလိုင်စာစတဲ့နေရာတွေကိုတိုက်ခိုက်နေတာဖြစ်ပါတယ်။အဆိုပါလေကြောင်းတိုက်ခိုက်မှုတွေအနေနဲ့ရခိုင်အီအော်ရီအဆက်နဲ့ဗမော်မြို့တို့သာလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အပေါ်လေကြောင်းကကူတိုက်ခိုက်တာဖြစ်ပြီးကြံဒေသတွေကတိုက်ခိုက်မှုတွေအလုံးကသတင်းအချက်လက်စုဆောင်းပြီးတိုက်ခိုက်တာတွေလို့ကောက်ချက်ချနိုင်ပါတယ်။သတင်းအချက်လက်ထောက်လှမ်းပြီးလေကြောင်းကတိုက်ခိုက်မှုအချို့ကလက်နက်ကင်အဖွဲ့တွေစခန်းချရာနေရာလိုပြစ်မှတ်မျိုးထိမှန်တဲ့ဖြစ်ရပ်ချိုးရှိပေမဲ့လို့လက်နက်ကင်တပ်ဖွဲ့တွေနဲ့မသက်ဆိုင်တဲ့အရက်သားတွေသာသနာဝင်ထမ်းတွေကလေးသူငယ်တွေနဲ့အရက်သားတွေလည်းအများပြားထိမှန်တေဆုံးနေကြတာဖြစ်ပါတယ်။သူတို့တွေကစစ်ပွဲတွေထဲကြမှာထိခိုက်ကြရတဲ့တမတ်အရက်သားတွေသာဖြစ်ကြပါတယ်။လေကြောင်းတိုက်ခိုက်မှုတိုင်းကစစ်ရေးပြစ်မှတ်တွေမဟုတ်ကြဘဲဈေးလူနေရက်ွက်ဘာသာရေးဘုံတော်ကြီးချောင်းနဲ့ဆေးရုံစာတင်ချောင်းတွေဖြစ်ကြပါတယ်။လက်တလောဖြစ်ရတခုဖြစ်တဲ့ကြောက်မဲမြုပ်ဆေးရုံကိုလေးချောင်းကတိုက်ခတ်ရမှာထိခိုက်တေဆုံးရသူတွေဟာအရက်သားတွေဆေးရုံဝင်ထမ်းတွေဖြစ်ကြပါတယ်စစ်ကောင်စီရဖို့လေးချောင်းတိုက်ခိုက်မှုနဲ့နေမြေတွေပြန်သိမ်းယူနိုင်မှာမဟုတ်ဘူးဆိုတာကိုသဘောပေါက်ပြီးလည်းနဲ့ဘာကြောင့်အခုလိုဆက်လက်တိုက်ခိုက်နေရတလဲလို့ဆိုရင်တင်းထားတဲ့လက်နက်ကင်အဖွဲ့တွေအနေနဲ့လေးချောင်းတိုက်ခိုက်မှုကိုမခံနိုင်ရင်ဒီဒေသတွေကိုလက်လွတ်ဖို့ဖိအားပေးတဲ့ရည်ရွယ်ချက်ဒီနေမြေတွေကိုသိမ်းယူထားတဲ့လက်နက်ကင်အဖွဲ့တွေကကောင်းစွာအုပ်ချုပ်နိုင်ခြင်းမရှိဘူးဆိုတဲ့အနေအထားမြင်လာစေဖို့ရည်ရွယ်ချက်နဲ့လှုပ်ဆောင်နေတာလို့ကောက်ချက်ချနိုင်ပါတယ်။ကုန်လွန်ခဲ့တဲ့2024ခုနှစ်တစ်နှစ်တွင်းရှမ်းပြည်နယ်မြောက်ပိုင်း၊ကချင်ပြည်နယ်၊ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာမြို့တွေဒါဇင်နဲ့ချီလက်လွတ်ခဲ့ရပြီးစစ်ဌာနချုပ်ခြေဆိုင်မြို့နဲ့ကုန်သွယ်ရေးအချက်ချကြတဲ့မြို့လဲဖြစ်တဲ့လာရှိုးမြို့လိုမြို့ကြီးတွေပါပါဝင်ခဲ့တာဖြစ်ပါတယ်။ခုချိန်ထိတော့တိုင်းသားလက်နက်ကင်အဖွဲ့တွေရော NUG PDF တွေပါလေးချောင်းတက်ခိုက်မှုကိုကာကွယ်တုံ့ပြန်နိုင်တဲ့အနေအထားရှိမနေကြပါဘူး။လေးချောင်းရန်တရိပ်ပေးတာလေရင်ပြစ်လက်နဲ့စတာတွေကိုဝယ်ယူနိုင်ဖို့ငွေကြေးရောဝယ်ယူနိုင်မဲ့အဆက်အသွယ်စတာတွေမရှိကြတဲ့အနေအထားလို့ယူဆရပါတယ်။ဝေဟင်ကတိုက်ခိုက်မှုဆိုခဲ့ရင် drone တိုက်ခိုက်မှုလိုမျိုးကိုလှိုင်းဖြတ်တာနောက်ဆက်တာမျိုးလောက်တော့လုံဆောင်ကောင်းလုံဆောင်နိုင်ကြပေမဲ့လေရင်လာရာကိုမရောက်ရှိမီကြိုတင်အတိပေးနိုင်တဲ့စနစ်ရန်သူရဲ့လေရင်ရဟယင်ကိုပြစ်ချနိုင်စွမ်းကလုံလုံလောက်လောက်မရှိသေးတဲ့အနေအထားလေးဖြစ်ပါတယ်ဒိတာကလူထုကူတာလေချောင်းရံအကာအကွယ်အဖြစ်ဝုံခိုခြင်းတွေတူထားတာလေရင်တက်လာချင်းလေရင်ဥတီယာလန်းချောင်းအန်တရရှိနိုင်တဲ့ဒိတာတွေကိုဆက်သွဲတရင်ပို့ပြီးလေချောင်းတက်ခိုက်မှုကနေလွတ်ဖို့ဝုံခိုခြင်းတွေထဲပုံခိုဖို့တတိပေးတာတွေကြည်ကြည်ပြန့်ပြန့်မတွေ့ရသေးပါဘူး။နောက်တစ်ချက်ကစစ်ကောင်စီရဲ့တိုက်လေရင်ကင်းထောက်လေနဲ့ရဟတ်ရင်တွေလောင်စာစီမရရှိအောင်အပိုပစ္စည်းတွေဝယ်ယူလို့မရအောင်စ조사ဖို့ဆိုတဲ့နီလန်ဖြစ်ပါတယ်။ဒီနီလန်ကလည်းကြိုးပမ်းနေကြတာလဲအတိုင်းအတာတစ်ခုထိသတိပြုမိကြတဲ့အနေအထားဖြစ်ပေမဲ့လေရင်စီလုံးဝပြတ်တောက်အောင်လှုပ်ဆောင်နိုင်ဖို့တော့မလွယ်ကူတဲ့အနေအထားဖြစ်ပါတယ်။စစ်ကောင်စီကိုလက်နဲ့မယောင်းချကြဖို့ကျိုးပန်းမှုနီးတူနိုင်ငံအားလုံးကပါဝင်လှုပ်ဆောင်ကြဖို့မလွယ်ကူတဲ့အနေအထားဖြစ်ပါတယ်။ရုရှားလိုဗီယက်နမ်နိုင်ငံလိုအီရန်တို့လိုနိုင်ငံတွေစီကနေလက်နက်လောင်စာစီစတာတွေအပြင်တိုက်လေရင်လိုမျိုးအထိဝယ်ယူရရှိနိုင်သေးတဲ့အနေအထားလည်းဖြစ်ပါတယ်။စ စစ်ကောင်စီအဖို့လေးရင်စီဝဲယူနိုင်မှုအတိုင်းအတာတစ်ခုထိအကန့်အသတ်ရှိပေမဲ့လုံးဝမဝဲယူနိုင်တဲ့အခြေအနေမျိုးမဟုတ်သေးပါဘူး။စစ်ကောင်စီအနေနဲ့လေးချောင်းကတိုက်ခိုက်မှုကိုလက်တလုံးမှအပြည့်ရဖို့ဖိအားပေးမှုတစ်ခုတစ်ပွဲလဲအသုံးချလာနေတာတွေ့ရပါတယ်။ရှမ်းမြောက်က MNDAA ကိုလည်းလေးချောင်းတိုက်ခိုက်တဲ့နီလာနဲ့ဖိအားပေးခဲ့သလို TNLA ကိုလည်းရှမ်းမြောက်မှာခုဖိအားပေးလှုပ်ဆောင်နေတာတွေ့ရပါတယ်။ကိုကန်လက်နက်ကင် MNDAA နဲ့အပြည့်ရဲ့သဘောတူလိုက်ပြီးနောက်မှာ TNLA ထိမ့်ချုပ်ထားတဲ့နေမြေတွေထဲကကြောက်မဲမြို့ကိုအခုလိုတိုက်ခိုက်လာတာဖြစ်ပါတယ်။ဒိုင်းသားလက်နက်ကင်အဖွဲ့တွေအနေနဲ့သိမ်းယူထားတဲ့နေမြေတွေမှာအာလုံးဘုံခိုချင်းတူပြီးနေရတဲ့အခြေအနေမျိုးနဲ့လနဲ့နှစ်နဲ့ချီနေထိုင်ဖို့ကအခက်အခဲရှိပါတယ်။အသက်မွေးဝမ်းကြောင်းလုပ်ငန်းတွေအနည်းဆုံးစားဖို့တောက်ဖို့အတွက်လုပ်ကင်နေရမယ့်အခြေအနေမျိုးမှာလေးချောင်းတက်ခိုက်မှုကြောင့်ဘုံခိုခြင်းတဲ့အမြင့်နေထိုင်ဖို့မလွယ်ကူပါဘူးဒီလိုအခြေအနေမှာလူထုအနေနဲ့လေးချောင်းတက်ခိုက်မှုတွေဘေးအနေနဲ့ထိခိုက်ဆုံးရှုံးမှုလျော့နည်းလာစေဖို့လက်နက်ကင်အဖွဲ့တွေကိုဦးဆောင်သူတွေနဲ့ဒီတန္တရာအုပ်ချုပ်ရေးကိုတာဝန်ယူထားတဲ့အဖွဲ့အစည်းတွေအနေနဲ့ပို့ပြီးအလေးထားဂရုစိုက်ဖို့လိုအပ်နေတာလည်းဖြစ်ပါတယ်ရှင်
ရေဒီယို NUG သောရရှင်များခင်ဗျာဒီနေ့မနေ့ရက်နောက်ဆုံးအစီအစဉ်အနေနဲ့တော်လိုင်းဤတေးဂီတအစီအစဉ်မှာတီးဤတီးဆိုမိုးနဲ့ရဲ့ခွေးမောင်းပွဲဆိုတဲ့တော်လိုင်းဤတီးသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ငါတို့ရွာရဲ့ရောက်ပြီးဒုတာယူခဲ့ကြခွေယူမောင်းထုတ်ဆိုးနှွေဦးကာလာရောက်ပြီးလက်ချင်းချိန်ထားကြသွေးချင်းသားချင်းဆက်ကြစို့
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။ မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.9 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တွေမှာတိုက်ရိုက်ဖမ်းလို့နိုင်စေပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပေါ့ပါမြန်မာနိုင်ငံရဲ့အစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်